ရောပသမက
အဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီကိုပြစ်မှတ်ထားတဲ့ဒဏ်ကပ်ပေးဆို့မှုတွေထပ်မံချမှတ်ဖို့ဆိုတဲ့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ကိုမြန်မာအရေးလှုပ်ရှားတဲ့အဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကိုဝင်ဝေးအများအများရစေတဲ့ကဏ္ဍတွေကိုတော့အဓိကထားပြီးတော့ပြစ်မှတ်ထားပြီးဒီဒဏ်ကပ်ပေးဆို့နိုင်မှသာထိရောက်နိုင်လိမ့်မယ်လို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးနားဆင်နိုင်ပါတယ်။မြန်မာစစ်ကောင်စီအဖွဲ့ကိုရောသူတို့အတွက်ဝင်ငွေဝင်လန်းဖြစ်စေတဲ့ရေနံသဘာဝတန်ခွေလုပ်ငန်းနဲ့နိုင်ငံပိုင်ဗန်လုပ်ငန်းတွေကိုပါ EU အဖွဲ့ဝင်နိုင်ငံတွေကပြစ်မှတ်ထားဒဏ်ကပ်ပေးဆိုကြဖို့ EU ဥရောပပါလီမန်မှာအောက်တိုဘာ9ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကိုဥရောပနိုင်ငံတချို့မှရှိတဲ့မြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့ထိရောက်အောင်လုပ်ဖို့လိုတယ်လို့ဗီဒင်းအခြေဆိုင်ဘမ်မာကင်ပင် UK ရဲ့ဒါရိုက်တာMark Farmana ကပြောပါတယ
် And so the European Parliament is now calling on the European Union members to get a move on and to start bringing in more new sanctions including on oil and gas
ဒီမနက်ကနေပတ်သက်ပြီး EU အဖွဲ့ဝင်နိုင်ငံတွေကဒဏ်ကပ်ပေးဆို့မှုအစ်စ်တွေချမှတ်ရမယ်အထက်မှာရေနံနဲ့သဘာဝတန်ခွေလိုကဏ္ဍမျိုးကိုထပ်သွင်းဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ထဲတိုက်တွန်းထားတာတွေ့ရပါတယ်ဒါကကျွန်တော်တို့ဘာမာကင်ပိန်း UK အပါအဝင်ဥရောပတွေကအခြားမြမရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့သဘောဆန္ဒနဲ့လည်းတထက်ထဲကြပါတယ်စစ်ကောင်စီဟာရေနံနဲ့သဘာဝတန်ခွေလုပ်ငန်းတွေကနေဝင်ငွေအကြီးအကျယ်ရနေတာဖြစ်ပါတယ်ဒီလိုမျိုးမြမစစ်ကောင်စီရဲ့နိုင်ငံသားငွေကြေးဝင်တဲ့လမ်းကြောင်းကိုပိတ်ဆို့နိုင်မှသာထိရောက်မှုရှိလာနိုင်မယ်လို့မြင်ပါတယ
်ဒါပေမဲ့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ဝင်နိုင်ငံတွေမပြစ်မနေလိုက်နာလှုပ်ဆောင်ရမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူးဥရောပသမဂ္ဂတွေကတနိုင်ငံချင်းအလိုက်သက်ဆိုင်ရာအစိုးရတွေကိုမြစ်တာရခိုင်တိုက်တွန်းနိုင်မှသာမြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့ပိတ်ဆို့မှုတွေဖြစ်လာနိုင်လိမ့်မယ်လို့သုံးသပ်သူကပြင်သစ်နိုင်ငံရောက်မြန်မာများအဖွဲ့ရဲ့နိုင်ငံသားရေးတာဝန်ခံကိုတင်ကျော်လွင်ဖြစ်ပါတယ
်အခုအခြေအနေကတော့စီးပွားရေးပိတ်ဆို့မှုကပိုကြီးကျန်းထန်လာတဲ့အကြောင်းရှိတယ်ကမ္ဘာပြည်နဲ့မှာရှိနေတဲ့နိုင်ငံတကာရဲ့စီးပွားရေးဟာလုံခြုံမှုရှိတော့အာမခံချက်မရှိတော့တဲ့အတွက်သူတို့ရဲ့ကုလစီပွားရေးကိုပြန်ဆင်းလာဖို့အချိန်ရောက်လာပြီပေါ့အဲတော့ခုနကသူတို့အနေနဲ့ခုနတခါပိတ်ဆို့မှုကိုသူတို့ခံသူတို့ထွက်မလားအဲဒါမှမဟုတ်လို့ရှင်လို့ရှင်ဗမာပြည်နဲ့မှာရှိနေတဲ့ကုလစီပွားကိုဒီအမကန်ကမရှိတဲ့ဟာကိုလက်လွတ်အဆုံးရှုံးခံမလားပေါ့အဲဒီအခြေအနေဆက်ရှိတယ်အဓိကကတော့ဗမာပြည်ရဲ့တောင်းတဲ့နိုင်ငံရေးတောင်းတဲ့နေတဲ့အခြေအနေစီးရေးတောင်းတဲ့နေတဲ့အခြေအနေပေါ်မှာပဲနိုင်ငံတကာကကြည့်ပြီးတော့ဟိုလှုပ်တဲ့သဘောမှာရှိတယ်ဗမာပြည်ရင်းလဲကအခြေအနေမပြောင်းမှုပါဘူးဆိုလို့ရှိရင်တို့ရဲ့တာခပိတ်ဆို့မှုတွေတို့ရဲ့အတိုင်းရင်းတမန်ရင်းတွေကပြောင်းလဲမှာမဟုတ်ဘူ
းဥရောပသမဂ္ဂတွေကနိုင်ငံတချို့ဟာတို့တိုင်းပြည်ရဲ့အကျိုးစီးပွားပေါ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြီးမားတဲ့တာခပိတ်ဆို့မှုတွေလုပ်ချင်ဖို့မရဘူးလို့ဘာမာကင်ပိန်း UK ရဲ့ဒါရိုက်တာ Mark Farmana ကထောက်ပြပါတယ
် President Macron of France is blocking the European Union from making sanctions on oil and gas on Mauritius.
မြန်မာနိုင်ငံတွင်ရေနံနဲ့သဘာဝတန်ခွေကဏ္ဍကို EU အနေနဲ့တန်ခတ်ပိတ်ဆို့မှုလုပ်မဲ့ကိစ္စမှာပြင်သစ်ကကန့်ကွက်လို့ရှိပါတယ်။ဘာကြောင့်လဲဆိုတော့ပြင်သစ်ရဲ့ Total Company ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုလုပ်ထားပြီးအဲ့ဒီကနေငွေအကျိုးအမြတ်အများအပြားရနေလို့ဖြစ်ပါတယ်။ဒါပေမဲ့ရေနံနဲ့သဘာဝတန်ခွေကဏ္ဍမဟုတ်တဲ့မြန်မာအစိုးရပိုင်းဘဏ်လုပ်ငန်းနဲ့အခြားလုပ်ငန်းမျိုးကိုသာပိတ်ဆို့မှုလုပ်ဖို့ပြင်သစ်ကအကြံပေးနေတာပါ။နောက်တနိုင်ငံကတော့ဂျာမနီနိုင်ငံဖြစ်ပါတယ်ဂျာမနီကလည်းမြန်မာနိုင်ငံပေါ်ဘယ်လိုပိတ်ဆို့အရေးယူမှုမျိုးကိုမှလုပ်ချင်ပုံမပြပါဘူးဒါကပိတ်ဆို့မှုအစ်စ်တွေဖြစ်လာအောင်ကျွန်တော်တို့ဂျာမနီကိုဖိအားပေးတင်ပါတယ်အဓိကအပြင်စစ်တပ်ပိုင်းဒါမှမဟုတ်သူတို့နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေကိုအရေးယူနိုင်မှသာမြန်မာပြည်သူတွေအပေါ်ဖိနှိပ်တဲ့ရန်ရယာကိုရှော့ချနိုင်မှာဖြစ်တယ်လို့ယုံကြည်ပါတယ
်မကြာသေးခင်လပိုင်းတွေအတွင်းမြန်မာစစ်ကောင်စီအပေါ်ပြည်ထောင်နိုင်ငံရောအမေရိကန်ကပါဒဏ်ခတ်မှုအစ်စ်တချို့လုပ်ခဲ့ပေမဲ့ထိရောက်အောင်တိကျတဲ့ဖြည့်စွက်ဆောင်ရွက်ချက်တွေမလုပ်ခဲ့ဘူးလို့ဘာမာကင်ပိန်း UK အဖွဲ့ကထောက်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကလည်းမြန်မာဆရာနာပိုင်နေနဲ့သူတို့ရဲ့လုပ်ငန်းတွေကိုပြစ်မှတ်ထားပြီးဒဏ်ခတ်အရေးယူမဲ့ဥပဒေကြမ်းတစ်ခုကိုတင်သွင်းထားပါတယ်ခင်ဗျာ။